တမိုးအဖြစ်အမေရိကန်ဒေါ်လာတန်30နီးပါးရှိမဲ့မက်သက်ဖက်တမင်း193ကီလိုဂရမ်ကျော်ကိုဂျာပြက်ဖန်စီရမိခဲ့ကြောင်းထိုင်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်ဩစတြေးလျနိုင်ငံကိုတင်ပို့ပြင်ဆင်ထားတဲ့ဒီမူးရစ်ဆေးတွေကိုအလေးချိန်10ကီလိုဂရမ်ကျော်ရှိတဲ့လက်ဝှေ့ထိုးလေ့ကျင့်တဲ့85လုံးထဲမှာဖွက်ထားတာတွေ့ရတာပါထိုင်းလုံးလက်ဝှေ့ထိုးလက်ဝှေ့လေ့ကျင့်တဲ့ကိရိယာတွေကဩစတြေးလျမှာဝယ်လိုအားသိမရှိတာကြောင့်အာဏာပိုင်တွေကတန်တရားရှိခဲ့ပြီးတော့ဒီအိတ်တွေကိုထိုင်းအကောက်ကွန်တန်နာကဆစ်ဆေးခဲ့တာဖြစ်တယ်လို့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့ဩစတြေးလျနဲ့ထိုင်းတာဝန်ရှိသူတွေကဗန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့လည်းဒီမူးယစ်ဆေးဝါးတွေကိုဘယ်ချိန်မှဖမ်းဆီးရမိခဲ့တယ်လဲဆိုတဲ့အသေးသေးအချက်လက်တွေကိုပြောကြားခြင်းမရှိပါဘူး။အခုလိုမူးယစ်ဆေးတွေဖမ်းမိတာနဲ့ပတ်သက်လို့ထိုင်းနဲ့ဩစတြေးလျအာဏာပိုင်တွေကြားမှာပူးပေါင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်နေဆဲဖြစ်ပါတယ်။ထိုင်းလာအိုနဲ့မြန်မာသုံးနိုင်ငံနယ်ဆက်ရွှေတရီကန်ဒေသကမက်သက်ဖက်တမင်းထုတ်လုပ်မှုကလွန်ခဲ့တဲ့နှစ်အနေငယ်တွင်မှတည်သာမြင့်တက်လာနေရလို့ UNODC ကုလသမဂ္ဂမူးယစ်ဆေးနဲ့ရာဇဝမှုများယုံအဆိုင်ယုံကပြောပါတယ်ခင်ဗျာ